တော်ရရှိပါခင်ဗျာအခုတစ်ပတ်စကားဝိုင်းမှာပါဝင်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ပုံကိုယ်တွေကတော့မြန်မာနိုင်ငံရှိနေများကောင်စီအတွင်းမူဦးသိန်းသန်းဦးတရားလွှတ်တော်ချုပ်ရှိနေကြီးဦးစန်းမောင်နဲ့စာရေးဆရာဦးစိန်မျိုးမြင့်တို့ဖြစ်ကြပါတယ်အခုမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပပြုလုပ်ဖို့ဟာဆိုလို့ရှိရင်အချိန်အားဖြင့်3ဘတ်လောက်ပဲကြာမှာတော့တယ်အဲ့ဒါလို့ရွေးကောက်ပွဲနီးကပ်လာတဲ့အချိန်မဲဆွယ်စည်းရုံးရေးခရီးစဉ်တွေပြုလုပ်နေကြတဲ့အချိန်မှာတခြားပါတီအဖွဲ့အစည်းကိုတိုက်ခါကြအောင်မဲမရအောင်ပြောကြဆိုကြတာတွေနောက်ပြီးတော့ဘာသာရေးလူမျိုးရေးကိစ္စတွေကိုနိုင်ငံရေးပါတီတွေအနေနဲ့ကမပြောရဘူးလို့ပြညာချက်ကရှိနေတော့ကဒီနိုင်ငံရေးနဲ့မဆိုင်တဲ့တခြားအဖွဲ့အစည်းတွေကနေပြီးတော့ထည့်သွင်းပြောကြားနေကြတာတွေသုံးနေတော့ကြားနေရပါတယ်အဲ့တော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဦးစန်းမောင်ရဲ့အမြင်ကိုပထမဦးဆုံးကျွန်တော်တို့ကြားပြသေးလားခင်ဗျာ
ကျွန်တော်နေထိုင်ဘကိုးတိုင်းပေါ့နော်ဘကိုးတိုင်းမှာကျွန်တော်တို့ကဒီရပ်ဖက်အဖွဲ့အစည်းတွေပေါ့လာပြီးတော့စောက်ကြည့်အဖွဲ့တွေပေါ့နော်သူတို့ဖွဲ့ဖွဲ့ကြတယ်သင်တန်းတွေပြီးကြတယ်ပေါ့ဒါမဲ့ခက်တာလူကနေတယ်အားနေတယ်လေလူကအားနေတယ်ဆိုတော့ကျွန်တော်တို့ဗကုမြင့်တယ်ဆို၄ယောက်ပေါ့နော်ကျော်လေးပြီးတော့၄ယောက်ဆိုတော့မဲဦးလေးကယာနေစီရှိတာကိုအထူးသဖြင့်ကျွန်တော်တို့မြို့ပေါ်ရောက်ွက်တွေကလောက်ပြည်တာမဟုတ်ကျွန်တော်တို့မြို့နဲ့အလန်းကွာရဲ့ကျွန်တော်တို့ကကအကြီးရရောက်ွက်အတင်းမှာဆိုလို့ရှိရင်တော်တော်လှမ်းလာအဲကျွန်တော်ကွန်ဆက်လေးတော့ကျွန်တော်သွားလို့ရဆိုလို့ရှိရင်ကုန်းကျောင်းတော့ရှောက်ရတယ်အဲ့လိုလိုနေရာမျိုးကြတဲ့အခါကျတော့ကျွန်တော်တို့ဒီကသွားပြီးတော့မဲယုံနဲ့ပတ်သက်ပြီးတော့ပေါ့စောက်ကြည့်လိုက်လိုက်ပေါ့ observation group တွေနဲ့သူမလုံနိုင်ကြအောင်မလုံနိုင်ကြတဲ့ခါကျတော့ကျွန်တော်အတားဟိုစိုးရင်နော်စိုးရင်လေဆိုတော့အခုဒီအတိုင်းပဲပထမကျွန်တော်တို့မဲဆင်းနေကြရောကအိမ်တော်စုလိုက်ကြညာရှာလို့လွယ်နော်မောင်ကျူအိမ်တော်စုဆိုရင်တက်ခနဲ့တွေ့အခုကျတော့လေဘလို့သူတို့ရွေချက်နဲ့လည်းမပြောတော့ဘူးပေါ့နော်နာမည်ကိုအခက်ရစီလိုက်လို့တယ်အဲ့ဒီတော့ရှာရကျွန်တော်ဆိုလို့ရှိလို့ချင်းကျွန်တော်အိမ်သား၄ယောက်တော့၄နေရာရှာတယ်ဒါတော့ခုနကရက်ကွက်ကဒီမဲဆင်းရဟိုကိုယ်စလဲဒီပေါ့နော်သူတို့ဝိုင်းရှာပြီးလို့ဖြစ်တယ်အဲ့ကျွန်တော်ကဒီလူမဲစင်းပထမမှာကျွန်တော်တို့30ရာခိုင်နှုန်းနဲ့တာဝန်ယူမယ်လို့ပါလို့ဖြစ်ပြီးတော့တခါကျတော့အခုမဲစင်းထုတ်ပြန်တဲ့ပုံစံကိုပြောင်းလိုက်ပြန်အောင်ပြောင်းတဲ့ခါကျတော့ကတ်ပြီးတော့ပြောင်းတဲ့ခါကျတော့ရှော့လတရားမှာဟုတ်ပါဘူးအများကြီးပြဿနာတွေပေါ့အဲ့တော့ဒီဥစ္စာတွေကဒီဥစ္စာဖြစ်ပေါ်တာလားဒါမှမဟုတ်လို့ရှိရင်နောက်ပိုင်းကနေစီတခုနဲ့လုံနေတာလားဒါကတော့ကျွန်တော်တို့ကတော့စောက်ကြည့်လိုက်လိုက်ဖွဲ့ရတယ်ပြီးတော့အခါကနာကျွန်တော်တို့ဒါကိုလုံနိုင်မလားဒါကိုကျွန်တော်နည်းနည်းစိုးရိမ်ပြပါတယ်ပေါ့နော
်ဟုတ်ကဲ့
ဒီဥစ္စာကတနေရာလေးနဲ့မဟုတ်ဘူးကျွန်တော်တိကျအောင်ဆိုလို့ရှိရင်ကျွန်တော်ဘိုးတိုင်းမှာတော်တော်များများဖြစ်ပေါ်နေတယ်။အဲ့တော့ဒီဥစ္စာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကနေတော့ပြည်သူလူထုနေရာလဲဥပမာဒီမှာဥပဒေပညာရှင်တွေကစောင့်ကြည့်ဖို့ဆိုတာကျွန်တော်တို့နေနေလဲခုနကလုံလန်လို့ရှိရင်50ပေါ့ဟုတ်တယ်မလားကျွန်တော်တို့ကအ
ဲ့တော့
ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တော်တော်ဆိုးရိမ်ပူပါတယ်ဆိုးရိမ်ပူတော့ဒီမသမားမှုတွေဖြစ်ပေါ်မှုအလားအလာတွေကအရေးယောင်နေကျွန်တော်တို့တွေ့နေခုနကဥက္ကမောင်ကြီးပြောလို့ Facebook ဒီမှာခုနကသမရနဲ့ဘိုးချုပ်မှုကြီးကြတော့ကျွန်တော်တို့ခုနကအရေးယူတယ်ဟိုဒီဘက်ကအဲ့ကံကောင်းတော့စမ်းကြည့်လို့ဟာကိုပုတ်ချကြတော့အရေးကမဟုတ်ဘူးဒါတွေကလည်းရေးရေးပိုင်းတော့အကုန်လို့ရမှာပေါ့အဲ့တော့တရားဥပဒေစိုးမိုးရေးမှာကျွန်တော်တို့ opposing နဲ့ law ဥပဒေ law ဖြစ်နေတယ်ဘာလို့ဆိုတော့တရားဥပဒေစိုးမိုးရေးကိုစတင်ပြီးတော့ကျွန်တော်တို့ကတော့ဒီလုတ်တင်လုတ်တိုက်ကြတယ်မလုပ်ဘူးလို့ကျွန်တော်မြင်တယ်ဒါကြောင့်မို့ကျွန်တော်လာမယ့်ရေးကောက်ပွဲနဲ့ပတ်သက်လို့ကျွန်တော်မှတော်တော်လေးဟို policy social level ဖြစ်ချမဖြစ်နိုင်ဘူးဥက္ကမောင
်ဟုတ်ကဲ့ခင်ဗျာကဲကျွန်တော်အခုဆက်ပြီးတော့ဦးသိန်းသန်းဦးရဲ့အမြင်တွေကိုမေးချင်ပါသေးတယ်ခင်ဗျာမဲစင်အမားအယွင်းတွေကတော့နေရာတကာမှာဒီတိုင်းတပြည့်လုံးဝနေပြီးတော့ကြားနေရတာပါပဲပြည်ပမှာသာမကဘူးဒီပြည်ပမှာတော့မှပဲဒီမဲဆင်းမှားယွင်းတဲ့ကိစ္စတွေကိုကြားရပါတယ်အခုဒီဂျိုတင်မဲတွေလောက်ကြတဲ့ကိစ္စမှာဆိုလို့ရှိရင်ဒီနိုင်ငံတကာတန်ယုံတွေမှာလောက်တယ်ပေါ့နော်အဲအဲ့ဒီမှာဒီတောင်ကိုရီးယားတို့ထိုင်းတို့စင်ကာပူတို့တွေမှာဒီမဲဆင်းတွေဂျိုတင်မဲဆင်းတွေပြန်ပြီးတော့ရောက်လာကြတဲ့အခါမှာဆိုရင်အမှားယွင်းတွေအများကြီးပဲတွေ့ရတယ်တဲ့ဒီတောင်ကိုရီးယားကအဖွဲတစ်ဖွဲဆိုရင်ကျွန်တော်တို့ဟိုတနေ့မှာဆက်သွယ်မေးကြည့်တော့သူတို့မှတ်ပုံတင်လိုက်တာဂျိုတင်မဲအတွက်ကိုလူ 6,000 ကျော်ကစီးရင်သွင်းလိုက်ကြတာပေါ့လေဒါမှမဟုတ်ပြန်ပြီးတော့မဲစင်းထွက်လာတဲ့ခါမှာ 3,000 သာသာပဲပါလာတယ်တဲ့ဆိုတော့အဲ့ဒီနောက်တော့မှကွာဟနေတယ်ဆိုတော့လည်းပဲဒါတွေကမဖြစ်တဲ့ကိစ္စတွေပေါ့လေကဲဦးသိန်းတန်းဦးရဲ့အမြင်တွေပြောပါအောင်ခင်ဗျဟု
တ်ကဲ့ကျွန်တော်ကတော့ဒီရွေးကောက်ပွဲကိုအစတည်းကဒီလွတ်လပ်ပြီးတရားမျှတမယ်လို့ကျွန်တော်မယုံကြည်ဘူးပြောနော်ဘာကြောင့်လဲဆိုတော့ဒီရွေးကောက်ပွဲကောင်စီဥထာဒုတိယဗိုလ်ချုပ်ကြီးဖြစ်အဆင့်96ဒုတိယဗိုလ်ချုပ်ကြီးဖြစ်တယ်ဒီတော့ကြံ့ခိုင်နေတဲ့ဖွံ့ဖြိုးရေးပါတီဒေသခံတော်ဖြစ်တယ်သူ့အောက်ကတိုင်းနယ်ပြည်နယ်14ခုခရိုင်66ခုနဲ့မြို့နယ်330ကျော်ကဒီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတွေကဒီဗိုလ်မှူးတွေကဒီအစိုးရဗနန်းတွေနောက်သူတို့နဲ့နှိစက်သူတွေပဲဖြစ်တော့သုံးချက်တွေနေရာတွေ့ရင်ဒီချက်ကမဖြစ်နိုင်ဘူးပေါ့နော်နှုတ်ပေါ်ကိုယ်ရင်းမှာလဲဟိုလွတ်ရွေးကောက်မှာပါတဲ့ကော်မရှင်ကအဲ့လိုမဟုတ်ဘူးကူပါထေလို့ဆရာချေလို့ဥစ္စာကြတော့တိုက်ရအစိုးရနဲ့တော့လည်းကောင်တိုက်ပါတီတစ်ခုနဲ့ပတ်သက်ခြင်းမရှိဘူးအခုကအဲ့ဒီအနေထားမရှိတော့ အဲ့ဒါကအစတွေကအလွန်အားနည်းနေစတွေကဒါကငကိုရရကန်ခွက်ခဲ့အခုတခါဒီ30ရာနှုန်းမှမှန်းမယ်ဆိုတော့အလုံးကုလုံကိုဆိုးွားတယ်လို့ပြောရမှာပေါ့ဗျာကျွန်တော်တို့ဘာကြောင့်ဆိုတော့အဲ့ဒီအချင်းရတယ်ဗျာကျွန်တော်ကြက်ဗမာငွေကျွန်တော်ထင်တယ်68ဘီလီယံကျော်တယ်နိုင်ငံကထောက်ပံ့နေဆိုတော့နေတဲ့ပိုက်ဆံနေမဟုတ်ဘူးပြင်ဝန်ထမ်းအင်အား1000ကျော်နဲ့လုပ်ပြီးတော့အခုမှ30ရာနှုန်းမှတာဝန်ခံမယ်ဆိုတော့အလွန်မှဒီရုပ်ပြင်းဆင်းပြက်နိုင်တဲ့ပြတာဝန်ခံမှုကင်းမယ်လို့နေဗျာဒီလိုအနေအထားမျိုးမှာယူကောပွဲဝင်မဲ့ပါတီတွေကအခိုင်အခန့်ကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်အာဘခံမှုယူကောပွဲပေါ်မရှင်ကိုအဆိုအရကိုပြောတင်တယ်နောက်တစ်ခါယူကောပွဲမှာအခုမြင်းနေရတဲ့ဒီညီငွင်းတွေဒီ6ရက်တက်ဒါအစ်ကျွန်တော်ဒီလ6ရက်10လပေါ့နော်ဒီဥပိ္ပစင်ကတက်ပြုံမုံမုံပြောနေကုန်ပြောတော့ကျွန်တော်တို့ကပဲတန်လေးရမျက်လုံးနဲ့ကြည့်မိနေသလားမသိဘူးကျွန်တော်အန်နေအနဲ့နေရတာအဲ့ဒီမှာကျွန်တော်တစ်ချက်သွားတွေ့နေကုန်မှာပါတယ်ဆိုတော့ဒီနောက်ပတ်တန်းကြလို့ရှိရင်ဒီပြည်သူအုပ်ချုပ်ရေးစနစ်ပေါ့ဗျာအဲ့ဒါကိုဖော်ပြဖို့ကြောင်းလေးပြည်သူကလုံမယ်လို့ပြောတယ်ကျော့ပွဲနိုင်မနိုင်ဘူးဆိုတော့မပေါ်သေးဘူးနောက်တစ်ချက်ကလည်းပဲဒီမှာလူကပြည်သူတွေကဒီရုပ်ောက်ပွဲရက်လက်ကိုသဘောထားကြီးနဲ့လက်ခံမယ်အခုတိုင်မှန်ကျွန်တော်တို့ရှေ့နေနေနဲ့ပြောရရင်တော့ညီလာတဲ့အချိန်ကြီးကရုပ်ောက်ပွဲညီလာလေးလူလူရဲ့အမျိုးသားဒီမျိုးစီအဖွဲ့ချုပ်ကိုထောက်ခံမှုအချိန်အုံတိတ်ကြီးမလားအဲ့တော့အဲ့ဒါတွေများကြိုသတိပေးနေတာလားမင်းတို့ဘယ်လိုထောက်ခံထောက်ခံငါတို့ကဒါကျွန်တော်ဖြစ်စဉ်းစားမိတာပါကျုံလည်းနိုင်မှာပဲနိုင်လည်းနိုင်မှာပဲလို့ပြောနိုင်တဲ့အခြေခံချက်တစ်ချက်များရှိနေသလားရှိနေသလားလို့နော်ဖြစ်တဲ့မဲစင်းကိစ္စတွေနော်ဒီမဲဒီရုပ်ောက်ပွဲကိုဦးစီးတဲ့ရုပ်ောက်ပွဲကော်မရှင်ပေါ့ဗျာဒါရုပ်ောက်ပွဲရဲ့တရားမျှတမှုနဲ့လွတ်လပ်မှုအဓိကအာမခံမဲ့အဖွဲ့စည်းကဂျာနီဘူဟူတွေဟုတ်တဲ့အခါကျတော့ဒီလိုအဆက်ဆက်တွေပေါင်းလိုက်လို့ရှိရင်နော်နောက်တစ်ချက်အခုကုကိုကျော်ကပြောပြအမျိုးသားဒီမျိုးစီအဖွဲ့ချုပ်ကပုဂ္ဂိုလ်များကိုမတော်လို့မရအောင်အမျိုးမျိုးကန့်တန့်နေနေထားတွေပေါင်းလိုက်လို့ရှိတော့ပြိတ်ပြီးတော့တင်းနေမကောင်းဘူးလွတ်လပ်ပြီးပုံညွှန်လင်းချက်ကသူတို့စကားနဲ့ပြောရင်တော့30ရာနှုန်းလောက်ပဲလဲပါဗျာ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျအဲ့တော့ဆရာဦးစိန်မျိုးမင်းအောင်ခင်ဗျစာရေးဆရာတယောက်အနေနဲ့ဘယ်လိုများအမြင်သဘောရှိပါလဲပြောပါအောင
်ကျွန်တော်ကတော့ဒီရေကောက်ပွဲကိုစောစောတည်းကသူတို့လုံပြီးလောက်ရလို့မချိန်ဘူးဗျမချိန်ဘူးဆိုတာဥမာဆိုတော့ဗျာဒီကျွန်တော်တို့တစ်သက်မှာကျွန်တော်တို့လည်းမဲပေးခဲ့ဘူးလေဟိုဘက်ခေတ္တရအဲ့တော့မဲပေးတဲ့အခါမှာဒီမဲစီးလို့ပြန်ပေးရတယ်ဆိုတာကိုကကျွန်တော်တို့သိတော့အတိတ်လည်းမရှိပါဘူးလို့ထင်တာပဲလေလူရီယာကသူတက်ွက်သူ့ယွာသူ့ညို့နေရတယ်သူတို့နေနေတာလဲဟလာတဘောကတကောင်စီးရင်းနဲ့ဟလာအိမ်တော်သူ့ဇေယျနဲ့နေနေကြတာပဲအဲ့တော့မှတ်ပုံတင်လည်းရှိတယ်အဲ့တော့ကျွန်တော်မြင်တာဒီအပေါ်မှာရက်ွက်ဒီပါရှိနေတဲ့စီးရင်စရာပုံမှာအခြေခံပြီးတော့ဒီရုပ်ောက်ကွယ်လုတ်လုတ်နေခင်လေဗျဒါလည်းဒီဟိုဂျလွန်သွားပါပြီဒီအချိန်ကျမှဒါပြောရတာတော့ဒီဆိုရကျွန်တော်မြင်တာတော့ miss management များသူတို့ကအုတ်ချုပ်မှုလွဲမားလာတဲ့ကိစ္စတွေပဲအဲ့တော့ဘာပဲလုပ်လို့သူတို့ကအဲ့လိုအလွဲတွေကြီးပဲများတယ်အခုကတော့ဒီတစ်ခါရုပ်ောက်ပွဲကတော့ကျွန်တော်တို့ညို့ပေါ်နေနဲ့ကြည့်မယ်ဆိုရင်တော့အဲသိပ်ပြီးတော့အချိန်နေပိုးလာဘူးတော့ထင်ရတာပေါ့ဗျာနောက်ဘာမှတမာဘူးတွေရှိလာမလဲတော့မပြောတော့ဘူးပေါ့ကျွန်တော်အရင်တကောက်ကျွန်တော်တို့ဒီဂျာပြေရုပ်ောက်ပွဲတုန်းကဆိုရင်ကျွန်တော်မင်းမပြရဘူးဗျ။ဘာလို့မင်းမပြရအောင်ဆိုတော့မဲစင်းမှာအဲ့သူတို့ကျွန်တော်တို့သွားတဲ့ဟိုမှာမဲသွားပြီးတဲ့ခါကျမဲဟုံမှာအဲ့တော့လည်းအခုလိုကောက်တာပြူတာလည်းမရှိ၊ကျင်ညာလည်းမရှိပြီးတော့တကယ်ဒီမဲပြရမယ်ဆိုတော့မှမဲဟုံသွားကြည့်တဲ့ခါခုနာမည်မပါဘူးပေါ့ဗျာ။ကျွန်တော်အိမ်မှာဆိုရှိတဲ့၂ယောက်ကကျွန်တော်၂ယောက်ကျွန်တော်ဇနီးနဲ့ကျွန်တော်၂ယောက်ဆုံးမဲမပြရအောင်အဲ့တော့ဒီတစ်ခါတော့ကျွန်တော်တို့အဲ့ဂျိုဒင်ကျင်ညာရှိတဲ့အတွက်သွားပြီးတော့ဟိုရက်ွက်ရုံးမှာဒီသွားကြည့်ရတာကြတော့မဲစင်းရမှာပါတာကိုတွေ့ရတယ်အဲသူတို့ကျင်ရတဲ့အတိုင်းတစ်ခါနှစ်ခါသုံးခါပေါ့အဲ3ခါလုံးကျွန်တော်သွားပြီးတော့သူတို့စီမှာသွားစစ်တယ်ပိုသေးကြအောင်ပေါ့နော်ကိုလည်းပါပဲပြောဒီမဲတပြားကိုကိုဟိုပေးကျင်တဲ့ဟိုပေါ့မဲကိုပေးကျင်တဲ့ဆန္ဒလည်းရှိတဲ့အခါကျဒီတခါတော့လွဲမခံဘူးဆိုပြီးတော့ကြိုတင်ပြီးသွားရတယ်အဲတော့ဒီဟိုပေါ့ရွေးကောက်ပွဲရဲ့အနှစ်သာရပေါ့နော်ရွေးကောက်ပွဲရဲ့အနှစ်သာရအခုဟာကျွန်တော်ညိုးပေါ်နဲ့ဒီနေ့မှာတို့ကွာနေတဲ့သူကျွန်တော်ရှင်းတယ်ဗျနေဒီမှာလည်းပြုပြဿနာပေါင်းကုန်ပါလေနောက်တစ်ခုကလည်းကျွန်တော်တို့ပုံကြီးဖြစ်များတာဒီဟိုကျွေးလောက်တော်ကြီးတွားကြတဲ့ဟိုကျွတ်တော်ကိုလည်းကျင်းမဲ့ပုံပုံလေးဒီအကျိုးတွားပြီးတော့ကျွန်တော်တို့လုပ်တဲ့ဒီညမှာအခုတော့ကစ်ချင်ဒီနေမှာဆိုဗျာတော်တော်ဆိုးတာပဲတို့ချင်းနေဆိုရဲအဲ့လိုပေါ့ဒီရာတွေကတော့အခုကျွန်တော်ထင်တယ်ကျွန်တော်မြို့ပေါ်ကတော့နည်းနည်းတော်မယ်ဗျနေကတော့ကျွန်တော်ထင်တယ်မာမှုတွေများပြီးပါလေဗျ
ဟုတ်ကဲ့ဟုတ်ကဲ့ ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျအဲ့တော့ခုနပြောတဲ့ဒီမဲစင်းနေမှားယွင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တနေ့အရမ်းကျွန်တော်တို့ဒီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကိုအင်တာဗျူးလုပ်တော့သူကအတတ်နိုင်ဆုံးမှန်အောင်သူတို့ကြိုးကြိုးစားစားနဲ့ပေါ့လေအဖက်ဖက်ကနေပြီးတော့ထိန်းထိန်းတိန်းတိန်းကြိုးကြိုးစားစားသူတို့လုပ်ပါတယ်ဆိုသူရှင်းလင်းပြောပြသွားတယ်ဒါပေမဲ့လည်းအခုဖြစ်နေတဲ့အခြေအနေကတော့အကုန်လုံးကဒီကိစ္စအပေါ်မှာအကုန်ဘဝင်မကြဘဲနဲ့ဖြစ်နေကြတာပဲ။ဟိုကွနပြောတဲ့ဒီတောင်ကိုရီးယားကအုပ်စုဆိုလို့ရှိရင်မနေ့ကတော့ကျွန်တော်တို့ဟိုတနေ့ကတော့ကျွန်တော်တို့မေးကြည့်တဲ့အခါကျတော့သူတို့ကဒေါအောင်ဆန်းစုကြည်ကိုသူတို့မဲပေးမယ်ဆိုပြီးတော့အဲဒီကော်မူးမျိုးနယ်ဘက်ကဟိုလူတွေရှိတာပေါ့လေ။ဆိုတော့အဲ့ဒီမှာကော်မူးမျိုးနယ်တစ်ခုလုံးကမဲစင်းကပျောက်နေတယ်လုံးဝမပါလာဘူးဆိုတော့ဒါကတက်တက်ကိုပဲဒီ NLD ကိုဒေါအောင်ဆန်းစုကြည်ကိုပဲဟလာဟိုမရစေချင်လို့လှုပ်လိုက်တာလား။တကယ်ပဲဒီကွန်ပျူတာချိုရင်းနေဆိုတာကတော့စင်ကြေလို့လူတွေအများကတော့ယူဆနေကြတာပေါ့ဗျာဒီမဲစင်မှားတဲ့ကိစ္စတွေတော်ဆိုးပါတယ်နောက်တစ်ခုကဒီအဖက်ပါတီကိုပုတ်ခတ်ပြောဆိုတာတွေနောက်လူမျိုးရေးဘာသာရေးကိစ္စတွေပေါ်မှာအခြေမခံရဘူးလို့ဆိုဝင်မယ်လို့လည်းအခုဒီတချို့နေရာတွေမှာဆိုလို့ရှိရင်ဟလာ NLD ပါတီကိုမဲပေးလို့ရှိရင်ကလားတွေအုပ်ချုပ်သွားလိမ့်မယ်လို့နော်ဆိုတာမျိုးပေါ့အဲ့တော့ NLD ပါတီကိုပုတ်ခတ်ချင်တာနဲ့ပဲဒီလိုပြောနေကြတာလားဘာအထောက်အထားနဲ့ပြောနေတာလဲဒေါအောင်ဆန်းစုကြည်တို့နော်ဦးတင်ဦးတို့လို့ NLD ပါတီခေါင်းဆောင်တွေကရောကိုတိုင်းပြည်ကိုလူမျိုးကြတွေအုပ်ချုပ်သွားတာကိုခံမလားအမုန်းစကားတွေသွေးထိုးစကားတွေပြောပြီးတော့တစ်ဖက်ပါတီကိုပုတ်ခတ်ကြမလားဆိုတာတွေပေါ့နော်စဉ်းစားကြရတယ်ပါဒါကကျွန်တော်က NLD ပါတီဘက်ကိုတစ်ဖက်သားကာကွယ်ပြီးတော့ပြောနေတာမဟုတ်ပါဘူးဘယ်ပါတီကိုပဲဖြစ်ဖြစ်ဒီလိုလူမျိုးရေးဘာသာရေးအမုန်းစကားတွေပြောပြီးတော့စီယုံတာပုတ်ခတ်တာတွေဟာမလုပ်သင့်တဲ့ကိစ္စတွေပါဒီနိုင်ငံသားကနေပြီးတော့အကဲခတ်နေတဲ့အုပ်စုတွေကဒါဘာသာရေးဖိနှိပ်မှုပဲဆိုပြီးဟိုတရက်ကပဲအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလည်းပဲဒါဝေဖန်သွားတာလည်းကြားရရပါတယ်။ကြပြောအောင်ခင်ဗျဦးစားမောင်ရဲ့အမြင်လေးဆက်ပြီးတော့ကြားပြရစေဦး
။အခုကဥက္ကမောင်ကြီးကျွန်တော်တို့ဒီဥက္ကမောင်ကြီးပြောသူတို့ပေါ့နော်။ဟိုတာမမဟုတ်ဘူးဥမာဒီမှာကျွန်တော်တို့ချီပေမျိုးတွေက NLD ကိုရဲလောင်းဆိုအရိုက်ခါရတယ
်။ဟုတ်တယ်ခင်ဗျ။ဟမ်။အ
ဲ့တော့ကိုရဲလောင်းကိုယ်တိုင်အရိုက်ခါရတဲ့ကြားရဲ့ဒီသူ့ရဲ့လုံခြုံမှုကိုဟုတ်လားဒါကကျွန်တော်တို့ဒါနမူနာထုတ်ပြတာပေါ့နော်သူ့ရဲ့လုံခြုံမှုကကျွန်တော်တို့ရွေးကောက်ပွဲမတိုင်ခင်တော့ဒီလိုဖြစ်နေရင်ရွေးကောက်ပွဲကာလမှာကျွန်တော်တို့ဘယ်လောက်စဉ်းစားဖို့ကောင်းလဲသူ့ရဲ့လုံခြုံမှုဘုရားတာဝန်ယူမယ်မှန
်ပါတယ
်ဟုတ်ပါလားကျွန်တော်တို့ကအခုတို့ကူခတ်မယ်ဆိုတဲ့ကုလားပါယာယီရဲတွေကပါလဲဒါတွေကလည်းဘယ်လောက်ထိကျွန်တော်တို့ပြီးနိုင်မလဲဒီလုံခြုံမှုဟုတ်လားကျွန်တော်တို့အခုကကျွန်တော်တို့ဒေါ်အောင်ဆန်းစုကြည်ကျွန်တော်တို့ရခိုင်ကြီးစင်နဲ့ပတ်သက်ပြီးတော့နော်တန်တဲ့ဒေတာအမှုတဲ့လူလူကကောက်ကွက်မယ်ဆိုပြီးတော့တက်ဆိုင်ကိုဆန္ဒထုတ်ပေါ်ကိုတင်တယ်။ဒီနောက်ကကျတော့တက်ဆိုင်ကခုနကဒီတန်လဲမျိုးမျိုးသားတွေကသူတို့မျိုးကမဟုတ်တဲ့လူကလာပြီးတော့ဒီဒေါ်စားကြီးလာမယ်လမ်းမှာကောက်ကွက်မယ်ဆိုတော့ဒါလူတို့ကမကြည့်မိကြတယ်။ဒါပြင်မကဘူးတက်ဆိုင်ကရဲမှုကလည်းသူကဒီဥတော်ပြန်ဝေးဖို့ပြောမယ်။ပြောထားတယ်ဆိုတော့ကျွန်တော်တို့စဉ်းစားဖို့ကောင်းပါဒီဒေါ်စားကြီးနဲ့ပတ်သက်လို့ပေါ့လေခုနက Facebook မှာတင်တဲ့ကိစ္စတွေအခုလိုခုနကဒီမျိုးဒီမှာခုနကကျွန်တော်တို့ဒီကိနာကိစ္စတွေအခုတခါရခိုင်ကိစ္စတွေမှာကဖြည်းဖြည်းနဲ့များကျွန်တော်တို့ခုနကမမြင်ရတဲ့အဖွဲ့အစည်းတခုကများအနောက်ဆက်ပေးနေပြီလားဒါကိုကျွန်တော်တို့စဉ်းစားဖို့လိုတာပေါ့နော်အဲ့တော့ဒေါ်စန်းကြီးကိုယ်တိုင်ကဒီလိုကျွန်တော်တို့ဒီတွေ့ရခီးစင်မှာအနောက်ဆက်ပေးခံရဆိုရင်ကျန်တဲ့လူတွေကခုနကကျွန်တော်တို့ချီးမွမ်းမှာအရိုက်ခံရဆိုတော့တော်တော်ကြီးကိုအယူဆိုးတယ်ခုနကဦးသိန်းအောင်ပြောလို့ပဲခုနကကျွန်တော်တို့ဒီရွေးကောက်ပွဲကော်မရှင်ဆိုတာကျွန်တော်တို့ဒီဘလုံးဝမှာတိုင်းလူကြီးလိုပေါ့ဗျာနော်ဘယ်ဘက်ကဘယ်သိမှာမပါဘူးဘေးကလက်ငယ်လေးတော့တည်းပြရမယ်အခုကဒိုင်လူကြီးကလည်းသူတို့လူပဲအောက်ကဒီကျွန်တော်ပုံကိုယ်တွေကလည်းခုနကတက်ကပုံကိုယ်တွေကျွန်တော်တို့အထွေအုပ်စုရေးဌာနပုံကိုယ်တွေဒီလူတွေကဒိုင်လူကြီးဖြစ်နေတဲ့အခါကျတော့ဒီမြို့ပေါ်မှာထင်တာမြင်တာရှိတဲ့နေရာတော့ကိစ္စမရှိဘူးကျွန်တော်တို့မှပုံကိုယ်နဲ့မိုင်းနဲ့ဆက်လာတွေ့တဲ့ခုနကလေးရီသူတို့ပါလို့ဆိုကျွန်တော်ရောက်ဘူးတယ်ကိုညောင်းသွားရတယ်အဲ့လိုနေရာမျိုးတွေမှာလုံယုံရေးတို့ခုနကဒီမဲကိစ္စနဲ့ပတ်သက်ပြီးတော့ဘယ်သူကတာဝန်ယူမလဲကျွန်တော်ကတော့ဒီစောက်ကြီးလေးလိုက်ဖွဲ့တယ်ရတယ်အဲ့လောက်ထိကျွန်တော်မစင်းနိုင်ဘူးမြို့မှာတော့ကျွန်တော်အနှံ့မစင်းနိုင်ဘူးရွေးပြီးတော့သူတို့ကဆက်လက်တက်ပေါ့လေအဲ့လိုနေရာလေးတွေကျွန်တော်တို့သူတို့ကကြည့်နိုင်မယ်ကြည့်နိုင်မယ်ဆိုတော့ခုနကဥဒိနာဦးစိုးရင်လိုပဲကျွန်တော်တို့ကဒီဘွဲမှာတော်တော်ရင်တမမနဲ့ပဲအဲ့တော့ပြီးတာပြီးသွားလိမ့်မယ်ကျွန်တော်ဒီနေ့တရားမြတ်တဲ့မှာအပြေးဝရပါမလားဒါကိုကျွန်တော်တို့ကဒီခေါင်းထဲမှာခဲနေတယ်အဲ့ဒါကကျွန်တော်တို့ဒီခုမဲပေးမဲ့ပုံကိုယ်ဒီအားလုံးပေါ့လေမဲစင်းရအစားပေါ့မဲစင်းရအမှားတော့တကယ်တော့ကျွန်တော်တို့လည်း90ပြည်နှစ်ကမဲပေးကြတာပဲသူတက်ဆိုင်ကခုနကဒီရက်ွက်နဲ့လူကြီးတွေကနေတော့ဒီအိမ်တော်သူဆဲပါလို့ရှိရင်ကျွန်တော်တို့အဆင်ပြေတာပဲအခုကဒီမဲစင်းလုတဲ့လူတွေကိုယ်တိုင်ကဟုတ်လားခုနကဘီလင်းချီပြီးတော့တုံးပြီးတော့ဒါတော့တာဝန်မြူဆိုတဲ့အခါကျတော့ ဒီဥစ္စာကယူကောက်ဝဲကော်ဖီနေနဲ့ကျွန်တော်ဒီအားတိတ်နေနေတယ်လို့ကျွန်တော်ဒီလိုပဲယူဆပါတယ
်ဥသိန်းသားဦးပြောပါအောင်ခင်ဗျအ
ေးဗျာကျွန်တော်ကတော့ဒီအငိမ့်သားဒီမကာဝဲဦးကြီးဟောင်းပေါ့နော်ဒီကျွန်တော်တို့အပသူရဥတည်ဦးပြောတော်တာဦးကျွန်တော်ထောက်ခံနေတယ်ဒီဖြူဟာကတော့2030တုန်းက2008တုန်းကတော့ကျွန်တော်နာကိဖွဲ့စည်းပုံကိုကျွန်တော်တစ်ဖြည်းဖွဲ့စည်းပုံလို့ပြောခဲ့ကြတယ်တော်ကျွန်တော်နိုင်ငံရေးဒီကမာတဲ့ပြောမှုပါတယ်။ဆောင်းဆိုတော့ဟိုအေရီတိုင်းမှာတည်သွားတဲ့လူတသိန်းကျော်လောက်ကနားတဲ့လူတွေကကျူတင်လာပေးသွားတာ2008မှာ။အဲဒီလိုစီးရင်နေပါခဲ့တာပေါ့ဗျာ။အဲဒီတော့ဟာဒီကောင်တွေကတက်တက်နဲ့မဟုတ်မတရားပြောတာဆိုတော့အခုတော့အဖြေပေါ်ပြီဗျ။အဲတော့ဒီကျွန်တော်တို့က2010မှာကျူတင်မဲတွေလာတယ်ဗျာ။နော်။ကျူတင်မဲတွေဘလောက်လို့6000လို့လား7000လို့လား1000လို့လားတကင်းရောက်လား။အခုနိုင်ငံရေးဖွဲ့စည်းတဲ့လူတို့မြတ်မောက်ရှေ့မှာလုပ်တဲ့အခါမှာဒီဒီယူဟာတော့မရတော့ဘူး။အဲကျွန်တော်မြင်တော့ပယ်မဲယူဟာပယ်မဲနောက်တစ်ခါမလာမဲပေါ့ဗျာ။တီးဦးမလာရင်အောင်လုပ်တယ်ရွေးကောက်ပွဲဟုတ်လားဒီမှာ1990တုန်းကလည်းတခဲနဲ့သူကမြို့သားတွေမြို့သူဖွဲ့ချုပ်မဲပေးကြတယ်နိုင်တော့အာဏာမလိုဘူး။အခုလည်းညှိပါပါပဲကွာ။နေ့လို့မရလို့နိုင်လည်းတွဲမှာမဟုတ်ပါဘူးဆိုတော့အမိမျိုးတွေမဲစင်းကြည့်ရတဲ့အခက်ခဲနေတာဘယ်သူမှသွားမကြည့်နိုင်ရဘူးဆိုတော့မလာလို့ရှိရင်1990ဝင်နေတော့ဆနစ်ယူကမှာပေါ်ပေါက်တဲ့အခြေအနေတွေကိုလေ့လာရင်ဒီနေ့တကယ်တမ်းသတ်နိုင်ပြူတယ်ဆိုကြင်အမျိုးသားတွေမျိုးစေဘောကျောက်ကအပြတ်တအနိုင်ရမယ်ဆိုတာထင်ရှားတယ်ဗျာအဲ့တော့ပယ်မဲဖြစ်လို့ရှိရင်ပယ်တဲ့မဲပယ်ခံရတဲ့မဲတွေဒီ energy မဲဖြစ်ပုံညာတယ်မလာလို့မလာတဲ့လူဒီ energy မလာလို့ဖြစ်မှာအဲ့တော့ကျွန်တော်မြင်တာကတော့သူတို့ဖြူကပယ်မဲမလာမဲပေါ့ဗျာနောက်တစ်ခါဟိုချူမဲရတယ်လုံနိုင်သေးတယ်နောက်6မဲတို့လိန်မဲတို့ဓာတ်ရဲရှိတယ်ဗျာနောက်တစ်ခါဒီကမ်းချက်တွေကခုနဆရာတွေပြောတယ်လို့ပဲဦးစားမောင်ပြောတယ်လို့ပဲဥပမာကြားပြီနယ်မှာမဲပေးမဲ့လူက4000 6000လောက်ရှိတယ်အဲ့ဒီနေရာကိုပြည်တော်စုဝန်ကြီးမြောက်ကတတိပုဂ္ဂလာတွေဝန်းကျင်တယ်ဗျာတော့နိုင်ငံပိုင်းတည်ရင်လည်းသွားပြီးတော့အဲ့ဒါအင်မတန်စိုးရိမ်စရာကောင်းတယ်မဲဆန္ဒရှင်တွေကမဲဘယ်လိုပေးရမယ်ဆိုတာလည်းမသိဘူးရွေးကောက်ပွဲဆိုတာနားမလည်ဆိုတာအနေထားမှာမှန်မှန်ကန်မျှတာဖြစ်နိုင်ပါမလားအဲ့ဒီနေရာတွေမှာလည်းပဲကျွန်တော်ထင်တယ်ဗျာဟိုကမရှိနိုင်ဘူးဒီအဲ့ဒီနေရာတွေမှာဆောင်ကြကြည့်ရှုတဲ့အဖွဲ့တွေရှိမှာမဟုတ်ဘူးအဲ့တော့အဲ့ဒီလိုနေရာမျိုးလက်လက်မမီတဲ့နေရာတွေဒါကျွန်တော်တို့ကသူတို့ချင်းချင်းကိုကြည့်တိတာလေဗျာမျိုးကြီးတွေပေါ်မှာထိတ်တန်းကောင်းဆောင်တွေဘယ်သူမှဝန်မပြိုင်ဝင်ဘူးရန်ကုန်မန္တလေးမျိုးကြီးတွေမှာဟိုတော်ကျုံအောင်ညာနေရာတွေနောက်တစ်ခါဟိုသူတို့ကိုလှည့်ထားတဲ့သူတို့အင်အားစုရှိရှိတဲ့နေရာမျိုးတွေမှာသူတို့ဝင်နေတာဖြစ်တဲ့အတွက်အဲ့လိုနေရာတွေမှာကျိုးပေါက်မှုတွေအများကြီးဖြစ်နိုင်တယ်အဲ့တော့တော်တီလန်းနဲ့သွားမှာပဲအဲ့ဒီဟာမြင်တော့ပထမအဆုံးရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေကဒီမဲစင်းကိစ္စကိုပို့ပြီးတော့ရှင်းရှင်းလင်းလင်းလုပ်တင်တယ်လို့ထင်တယ်ဗျာဒီကိစ္စကိုဟိုတကယ်ကိုတည်တည်တန်းတန်းနဲ့ကြိုတင်ပြီးတော့နိုင်ငံအဖွဲ့အစည်းတွေဒီကိစ္စပြောနေတယ်လို့ကျွန်တော်မြင်တယ်ဟုတ်သင်္ကန်းစာရှိတယ်ဗျာ1990မှာရွေးကောက်ပွဲဥပဒေပေါ်လာတဲ့အခါကျတော့အဲ့တော့ကျွန်တော်နိုင်ငံရေးပါတီတွေကလည်းရှိပါတယ်အဲ့တော့အဲ့ဒီဥပဒေကိုဝေဖန်ရတဲ့အခါကျဥပဒေမှာဘာပါလဲဆိုတော့လွတ်တော်ဆိုဒီမှာပြည်သူ့လွတ်တော်ကိုဆိုလိုပြီးဆိုတော့ပေါ်ပြတယ်အဲ့တော့ဘာလို့ဒါပြည်သူ့လွတ်တော်လဲနော်တန်းပြူပြီးလို့တော်လားဖွဲ့စည်းပုံရေးမှလားဒါမှမဟုတ်လို့ရှိရင်ကျွန်တော်တို့ဥရေပြူအာဏာတရားစီရင်အာဏာအုပ်ချုပ်မှုအာဏာတို့ကိုပိုင်းခြားတုံးဖို့လုပ်တဲ့အစိုးရဖွဲ့မဲ့လွတ်တော်လားမပါဘူးနောက်တစ်ခါရွေးကောက်ပွဲဥရေတဲမှာပါရတဲ့ရွေးကောက်ပွဲကျင်းပပြီးနောက်ရက်ပေါင်း60အပြည့်မှာပြည်သူ့လွတ်တော်ခေါ်ယူရမယ်ဆိုတော့မပါဘူးအဲ့တော့ကျွန်တော်တို့အဲ့ဒီအချိန်တွေကအဲ့ဒီကိစ္စကိုဝိုင်းကန်ွယ်ချက်ခဲ့ကြအဲ့တော့အဲ့ဒီကောင်ကဒိုင်းကြီးကောင်ဆိုဘုရားမကြီးစောမှာပြောတယ်ဆိုတော့အာဏာအတွက်ဆိုရင်ကြတာမဘူပါနဲ့အာဏာလွဲမှာပါယူကောက်ပွဲစစ်တမ်းရပြန်တော့မှာပါလို့ပြောခဲ့တယ်။ဒါပေမဲ့တကယ်ပြန်မပြန်ကတော့တပိုင်းကတက်တည်ကြခဲ့ပြီးပါပြီ။အဲ့တော့ကျွန်တော်ထင်နေပြအဲ့လိုကမူးရှူတို့နဲ့ယူကောက်ပွဲဝင်ရရင်ပြီးရောဆိုတာနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကမ္ဘာကူလသမဂ္ဂတို့အမေရိကန်ပြည်ထောင်စုတို့နောက်တစ်ခါဥရောပသမဂ္ဂတို့နဲ့နိုင်ငံရေးပါတီတွေဟာဒါပြည်တော်စံကဗိုလ်ပြည်ပါတီအပါအဝင်ပေါ့ဗျာ။ဒီပါတီပူးပေါင်းပြီးတော့ဒီကိစ္စကိုနိုင်ငံတော်အစိုးရကရောယူကောက်ပွဲကော်မရှင်ကိုအမခံခိုင်းတဲ့နော်အဲ့လိုအရင်ဆုံးလုပ်တင်တယ်အဲ့လိုမလုပ်ရင်တော့ကျွန်တော်တို့ကတော့အမင်းတို့သဘောတူတူဝင်ပြိုင်ခဲ့တာပဲဒီမဲကြီးငါ30ရာနှုန်းပဲမှန်မယ်လို့အာမခံခဲ့တာပဲဆိုပြီးတော့ကျွန်တော်တို့ဥပဒေစကားနဲ့ပြောတော့တာတော့ပေါ့ဗျာနောက်မှအကြံရလို့ဖြစ်မှာကျွန်တော်ဆိုပါလေဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အဲ့တော့မဲယုံပေါင်းကတပြည်လုံးမှာဆိုလို့ရှိရင်4000ကျော်ကျော်လောက်ရှိတယ်လို့ကျွန်တော်သိရပါတယ်အဲ့တော့ခုနဆရာတို့ပြောသလိုပဲဒီမဲယုံနေအကုန်လုံးမှာလုံခြုံမှုအပြည့်အဝပေးဖို့ဆိုတော့လည်းပဲမဖြစ်နိုင်ဘူးပေါ့လေအဲ့တော့ဝေးကွာလှမ်းတဲ့နေရာတွေကမဲယုံတွေမှာခုနပြောတဲ့မတမာမှုတွေအများကြီးပေါ်ပေါက်လာနိုင်တယ်ဆိုပြီးတော့လူတွေကစိုးရိမ်နေကြတာပါကဲအဲ့တော့အခုခုနကပြောခဲ့တဲ့အကြောင်းအရာတွေပေါ်မှာပေါ့နော်ဦးစိတ်မျိုးမြင်ရောဘယ်လိုများသဘောရပါလဲပြောပါအောင်ခင်ဗျာ
ကျွန်တော်ကတော့ဗျာအဲ့ဒီမြင်ပါပဲဗျာ ီမှာပဲလို့ကျွန်တော်ထင်တယ်လေအဲ့တော့ဘယ်လိုရှိတော့ဘယ်လိုနေရာမျိုးကနေညစ်ကြမလဲတော့မသိဘူးပေါ့ဗျာအမျိုးစုံတော့ညီလာမောင်းတော့သုံးပြီးညစ်ကြဆိုတော့ကျွန်တော်ထင်တယ်ဒါမလို့ကျွန်တော်ပြောလို့ပေါ့လေအစိုးဆုံးဖြစ်မှာကတော့နေရီမှာဖြစ်နေမှာထင်ပါတယ်အောင်ဆိုတော့ညိုကြီးပေါ်ကတော့ဘာပဲပြောပေါ့လေဘူဒ္ဓကလည်းရှိတဲ့လူတို့လည်းဖြစ်နေတယ်အဲ့ဒါကလည်းပေါ်ပေါ်တင်းနေညရတဲ့နေရာကြီးလည်းဖြစ်နေတယ်အခုဆိုရင် EU လို့ကျွန်တော်တို့အမေရိကတို့ကနေပြီးတော့ယူကော့ဘိုးကိုလာပြီးတော့စောင့်ကြည့်လေ့လာတဲ့အဖွဲ့တွေလည်းလာတယ်ဆိုတော့လို့ကိုယ်ဘယ်လောက်ထိသွားနိုင်မလဲတကယ်တမ်းကျတော့သိကျူသွားနိုင်မယ့်နေရာတော့သိမှာမဟုတ်ဘူးဦးရည်ရည်အတွက်နေရာတော့စောတော့ကဥပမာကြီးပြောဆိုညမဲယုံမောင်းကလည်းနေလာမှာမဟုတ်ဘူးအဲ့တော့ကျွန်တော်ထင်တယ်လေညင်းမှုကတော့ဖြစ်မှာပါပဲဒါမှမဟုတ်ကျွန်တော်တော်တဲ့ငေါ့ဟာတခုတော့ဒီကျွန်တော်တို့လိုချင်တာလေးတော့ရလိမ့်မယ်တော့ကျွန်တော်မျှော်လင့်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဒီတော့ဟိုတခုပေါ့ကျွန်တော်တို့အခုတွေးတော်ပူပင်မိတာဆိုရင်မြန်မာတော်အောင်ဆန်းစုကြီးလည်းဟိုတည်းကပြောသွားပါတယ်ဒီရွေးကောက်ပွဲလုပ်တဲ့အချိန်ကာလမှာဒီပြိပက္ခတွေဘာတွေဖြစ်ပေါ်လာနိုင်တဲ့အခြေအနေမျိုးပေါ့နော်ဒီလူငယ်တွေကသွေးစုလွယ်တယ်ဆိုတော့ကဒီမဟုတ်မှကောလာဟလသတင်းတွေလွှင့်ပြီးတော့ရုပ်ရုပ်တဲတဲဖြစ်အောင်ကိုယ်ကဖြစ်အောင်ပေါ့နော်မတမာတဲ့စိတ်နဲ့လှုပ်လာမှာကိုစိုးရင်ရတာပေါ့ဆိုတော့အဲ့ဒါမျိုးတွေလည်းရှိပါသေးတယ်ကဲကျွန်တော်တို့အချိန်လဲတပြေးတော့နည်းလာပြီခင်ဗျာအဲ့တော့နောက်ထပ်1-2 minutes ခွဲစီလောက်ဆက်ပြီးတော့ပြောလို့ရပါသေးတယ်ဆက်ဦးစမ်းမောင်စပြီးတော့ပြောပါလားဗျာ
အဲ့တော့အခုကျွန်တော်တို့ဒီမှာဟိုကျွန်တော်နေလေရဒီဥစ္စာ daily level ဖတ်တဲ့အခါကျတော့ကျွန်တော်တို့ဒီပြစ်တန်ပြမှုပုံမှန် 50 ခုရှိတယ် 50 ခုမှာကျွန်တော်တို့ကတော့ဒီမဲရရှိရတဲ့ကျွန်တော်တို့လက်ပြီးလိုက်ပြီပေါ့လေအဲ့တော့ကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်လို့ ਆ လဲခုနကဒီဗာလဲကိုယ်ရောက်တဲ့အောင်30လောက်တုံးနိုင်တဲ့ပုံကိုရအားပဲကျွန်တော်တို့ခုနကဒီတောက်တူတောက်သားတွေဆင်းပြီးတော့เนาะပြည်စီပြည်ရတွေဝေတာပေါ့လေဒါကိုလည်းတော်စုကပြောတော့ပါတယ်ဒါလည်းလက်ပြီးလိုက်ပြီလို့ပြောတာတယ်ဆိုတော့ဒီလိုအစိုးရရချက်တွေအားလုံးဟာစုပေါင်းလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ရှေ့လာလာတော့တော်တော်ကိုစိုးရရကောင်းတယ်ဒါမဲ့လေဒါမဲ့ကျွန်တော်တို့ကလည်းဒီအစိုးရအကောင့်ကိုကျွန်တော်မျှော်လင့်ရမှာပေါ့ဒီပြင်ကျွန်တော်တို့လုပ်နေတာဒါပဲရှိတယ်လေဒါပဲရှိတဲ့အခါကျတော့ဘာပဲဖြစ်ပေါ့အလုံးပြောလို့ပဲကျွန်တော်တို့ NLD ကိုဘာပဲဖြစ်ကျွန်တော်ကဝန်ရံပြီးတော့ကျွန်တော်တို့လူချင်းနဲ့အပြောင်းလဲတစ်ခုကိုကျွန်တော်တို့ဒါမျှော်လင့်ရမှာပဲအဲတော့မှလူချင်းမင်းသားကိုလူမင်းကိုရယ်မဲ့ကျွန်တော်တို့ကတော့ပြောင်းလဲရတံပြီးဆိုပြီးတော့စကားရိုက်တဲ့အခါကျတော့ခေါ်ပြီးတော့ကတော့တက်ဆိုင်ရာလူကြီးရသတိပေးခါရရှိတယ်အဲ့တော့ဒါတွေအားလုံးစုပေါင်းမိကြည့်မယ်ဆိုလို့ရှိရင်တော့ဒီမဲပြီးမဲ့ဒီနိုင်ငံရေးခုနကအက်တမော့စဖီးယားပေါ့လေအငွေ့တက်ကတော့တိတ်တော့မကောင်းဘူးဒါမှမဟုတ်ကျွန်တော်တို့ခုနကပြည်သူလူထုကဒီလုံးတိုင်းတာမှာကျွန်တော်တို့ခုနကအနေဒီကိုဝိုင်းဝန်းပြီးတော့အားပေးတာတိတ်တဲ့အများလာတဲ့အတွက်ကျွန်တော်တို့တော့မျှော်လင့်ရအောင်ကြီးတော့ရှိတော့တယ်လို့ကျွန်တော်တို့ကတော့ဒီလိုပဲယုံကြည်ပါတယ်ဥပမာကြီ
းဟုတ်ကဲ့ခင်ဗျာဦးသိန်းတောင်းအောင်ခင်ဗျာညီကုန်းချုပ်အနေနဲ့ပြောပါအောင်ခင်ဗျာ
ဟုတ်ကဲ့ဗျာကျွန်တော်ဒီရွေးကောက်ပွဲကတော့ကျွန်တော်တိုင်းပြည်မှာဖြစ်နေတဲ့အမျိုးသားသိသိညီညွတ်ပြိုခွဲတာတိုင်းပြည်ရဲ့ကျွန်တော်တိုင်းပြည်ရဲ့အဓိကထုတ်ကုန်ကအိမ်ပေါ်နဲ့ဘုံကျုံဖြစ်တဲ့အခါကျတော့အမျိုးကုန်ဇာတိကုန်ကလည်းကြရတယ်မပြတ်တဲ့ကြနေပါပြီအဲ့ဒါတွေကိုသိခါရှိရှိသွားဖို့ဖြည့်ရှင်းစရာပြဿနာအများကြီးရှိတဲ့အနေမှာရွေးကောက်ပွဲကတော့ကျွန်တော်မလွဲမသွေဖြတ်တန်းမဲ့ကိစ္စဖြစ်ပါတယ်ရွေးကောက်ပွဲရင်ကျေးမှုကိုကျွန်တော်တိုင်းပြည်မှာထွန်းကားအောင်ရွေးကောက်ပွဲလုပ်ပြီးတော့အာဏာသွေတဲ့နော်တစ်စိမ့်တစ်စိမ့်ပြောင်းသွားတဲ့ဒီလိုဟာတလေတစ်ခုဖြစ်လာအောင်ကျွန်တော်ကြိုးစားအဲ့တော့ဒီ2015ယူကတော့ကျွန်တော်တို့ကတွတ်တော်ထဲမှာပါတဲ့ပါတဲ့လူတွေပါတဲ့နဲဥပမာအရင်ဒေါ်ညိုညိုအသင်းလိုပုံကမျိုးပါစေခြင်းနဲ့တော့ဒီ NDF ကဒေါ်တင်မဲ့ဥရိုတို့NLD ကဒေါ်ခင်စနိုင်လိုပုံကိုရေးကြည့်ပါလားအဲ့ဒါတွေနဲ့အဲ့ဒါတွေအပါအဝင်ကျွန်တော်တို့ဒူးတစ်ခုလုံးလမ်းကြောင်းရတော့ဥဝင်းတင်အလွန်နိုင်ငံကြီးကတော့ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုလုံးဝထောက်ဝန်းရံကြမယ်အခြေဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကဲညီကောင်ကျောင်းနေနဲ့ဦးစိန်မျိုးမြင့်ပြောပါအောင်ခင်ဗျာ
ဒီဟုတ်ဆောရောဥပမာဝင်ပြောလို့ပေါ့နော်ဒီဒေါအောင်ဆန်းစုကြည်ကပြောတယ်စိုးရိမ်နေပေါ့နော်ရုပ်သက်ဖြစ်မှာစိုးရိမ်နေကြအဲ့ဒီဟာစိုးရိမ်စရာကတော့ကျွန်တော်တို့ဒီဘာခေါ်မလဲအများပြည်သူနဲ့တကယ်ဟိုဘာလဲကျွန်တော်ဖြူစင်တဲ့ပြည်သူကတော့လူငယ်တွေကတော့မဖြစ်ဘူးရဇလံမဲ့လာစရာအကြောင်းရှိတယ်အဲ့ဒီဇလံကိုကျွန်တော်တို့ဝိုင်းပြီးတော့အဲ့ဒီတော့မဖြစ်အောင်လို့ဒီလိုရုပ်သေးမဖြစ်အောင်ကျွန်တော်တို့ဝိုင်းပြီးတော့ထိမ့်သိမ်းကာကွယ်ကြဖို့လူမယ်လို့ကျွန်တော်ချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျွန်တော်ရတဲ့အချိန်လည်းပြည့်နေပြီဆိုတော့ဒီမှတ်ချက်တွေနဲ့ပဲဒီစကားဝိုင်းကိုညီကုန်းချုပ်ပြရစီခင်ဗျာအခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့တရားရုံးချုပ်ရှင်နေကြီးဦးစမ်းမောင်အဲ့ဒါအပြင်မြန်မာနိုင်ငံရှင်နေများကောင်စီကအတွင်းမှုဦးသိန်းသန်းဦးနဲ့စ ဆရာကြီးဆရာဦးစိန်မျိုးမြင့်တို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောပါရစေခင်ဗျာ။တော်တာရှင်ပေါင်းလဲကိုစိတ်နှပြချမ်းမာရှင်လန်းကြပါစေ။